အမေရိကန်စစ်တပ်အနေနဲ့တကယ်ကိုမတုံးမဖြစ်တဲ့အခြေအနေရောက်တော့မှအဝေးထိန် drone ယာဉ်တွေကိုတုံးပြီးတော့တိုက်ခိုက်တာဖြစ်တယ်လို့သမ္မတဘဲရက်ဥပမာကပြောလိုက်ပါတယ်။ drone ယာဉ်တွေတုံးပြီးတော့တိုက်ခိုက်မဲ့အစားအမေရိကန်စစ်တပ်အနေနဲ့ဖမ်းဆီးမှုစစ်ဆေးမှုနဲ့အကြမ်းဖက်သမားတွေကိုဖမ်းဆီးမှုတွေကိုအရင်လုပ်တာဖြစ်တယ်လို့ဆိုပါတယ်။ Fort McNair မှာရှိတဲ့စစ်တပ်ကတူမှသမ္မတဥပမာကြာတာပရင်းနေတော့ကမင်ကွန်းပြောခဲ့တာမှာ Al-Qaeda အကြမ်းဖက်အဖွဲ့နဲ့သူ့ရဲ့အဖွဲ့ဝင်တွေအပေါ်မှာအမေရိကန်စစ်တပ်ကပြစ်မှတ်ကိုမလွှဲနိုင်အောင်လို့အတက်နိုင်ဆုံးလုပ်တဲ့နှီးကိုသုံးတယ်လို့သမ္မတကပြောခဲ့ပါတယ်။အင်မတန်မှလျှို့ဝှက်ပြီးတော့လူသိရှင်ကြားပြောခဲ့လှတဲ့ drone ယာဉ်တွေတုံးပြီးတော့ဒီဒုံးလက်နဲ့တိုက်ခိုက်မှုတွေဟာလုပ်တဲ့နယ်ဆိုတာကိုသမ္မတကရှင်းပြခဲ့တာဖြစ်ပါတယ်။တခြားနိုင်ငံတွေမှာအမေရိကန်စစ်တပ်ရဲ့လုပ်ရက်တွေဟာနိုင်ငံသားကလူတွေရဲ့သဘောထားအမြင်တွေအပေါ်မှာတက်ရောက်မှုရှိပြီးတော့နောက်ထပ်ရန်သူတွေတိုးလာစေနိုင်တဲ့အန္တရာယ်ရှိတယ်ဆိုတာကိုလည်းသမ္မတဥပမာကအတိအမှတ်ပြုပြောခဲ့ပါတယ်။ဒါပေမဲ့တေချေစေတဲ့တိုက်ခိုက်မှုတွေလုံနိုင်လုံဖို့ကြံစည်နိုင်အောင်လို့အကြမ်းဖက်သမားတွေဘက်ကခြေကုပ်ယူတာကိုအမေရိကန်ဘက်ကခွင့်မပေးနိုင်ဘူးလို့လည်းမင်ကွန်းနဲ့မှပြောသွားပါတယ်။တခြားနိုင်ငံတွေမှာအမေရိကန်တို့ရဲ့အဝေးထိန် drone ယာဉ်တွေတုံးပြီးတိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံသား၄ယောက်သေဆုံးခဲ့တယ်လို့အမေရိကန်အစိုးရကပြောပြီးတော့နိုင်ပိုင်းအကြမှာပဲအခုလိုသမ္မတကမင်ကွန်းပြောကြားခဲ့တာပါ။သေဆုံးသွားသူတွေထဲကတယောက်ဟာအမေရိကန်အပေါ်အကြမ်းဖက်လုပ်ရက်တွေလုပ်ဖို့ရည်ရွယ်ချက်နဲ့ပါကစ္စတန်ကိုထွက်သွားသူဖြစ်တယ်လို့အမေရိကန်လုံခြုံရေးတပ်ဖွဲ့များဆိုင်ရာတာဝန်ရှိသူတွေကပြောပါရရှင်။